တနင်္ဂနွေနေ့ကစတင်လိုက်တဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေမှာပွဲဥထွက်အဖြစ်အီကွေဒေါ်အသင်းနဲ့ကစားရမှာအင်ရှင်ကာတာအသင်းကငကိုးပြန့်နဲ့ရှုံးသွားပါတယ်။ကာတာနိုင်ငံဒိုဟာမြို့တော်ကနေမိုင်30လောက်ဝေးတဲ့အယ်ဘယက်အားကစားကွင်းကြီးအတွင်ပရိသတ် 68,000 ကျော်သောရရှိမှာကမ္ဘာဖလားဘောလုံးပွဲဖွင့်ပွဲအခမ်းအနားကျင်းပခဲ့ပြီးတဲ့ဆက်တဲ့အင်ရှင်ကာတာနဲ့အီကွေဒေါ်အသင်းတို့ရှင်ပြန်ကစားခဲ့ကြတာဖြစ်ပါတယ်။ကမ္ဘာဖလားဘောလုံးပွဲစတင်ခဲ့တဲ့1930ပြည်နှစ်ကနေနှစ်ပေါင်း62နှစ်အတွင်းပွဲဥထွက်မှာအင်ရှင်အသင်းရှုံးလာအခုတစ်ချိန်ဟာပထမဆုံးဖြစ်ပါတယ်။အရှိအလဲပိုင်းအထူးသဖြင့်ပါရှန်ပင်လယ်ကွေ့ဒေသမှာအာရဗ်နိုင်ငံတွေထက်ကနိုင်ငံငယ်တစ်ခုဖြစ်တဲ့ကာတာမှာပထမဆုံးကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲဖွင့်ပွဲမှာတော့ဟောလီဝုဒ်ကအော်စကာဆုရမင်းသားကြီးမော်ဂန်ဖရီမန်ပါဝင်ခဲ့ပြီးတော့နိုင်ဝက်လောက်အကြာအခမ်းအနားကျင်းပတဲ့ပွဲကိုတော့ဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆာလ်မန်အပါအဝင်ဩဇာကြီးမားလူသိများသူတွေလည်းတက်ရောက်ခဲ့ကြပါတယ်။ကမ္ဘာဖလားအင်ရှင်အဖြစ်ကျင်းပတဲ့ကာတာနိုင်ငံဟာအကစားကွင်းနေဆက်လို့ရမှာအဓိကပါဝင်ခဲ့ကြတဲ့ရွှေ့ပြောင်းအလုပ်သမားတွေအပေါ်လူအခွင့်အရေးချိုးဖောက်ခဲ့တာလိင်နူဆက်ဆံသူတွေကိုအစောပိုင်းကကန့်သက်တာတွေရှိခဲ့တယ်လို့ပဲအင်ရှင်အဖြစ်ကျင်းပခွင့်ရဖို့အတွက်မဲအသားရအောင်မှတ်သမားမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရတာဖြစ်ပါတယ်